အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလှေစီးပြေးဒုက္ခသည်တရားနယ်သုံးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမနစ်တနင်္လာနေ့ကလွှဲပြောင်းပေးလိုက်တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။ကပ်ပလီပင်လယ်ပြင်အတွင်းမှာမြန်မာရေတပ်ကကယ်တင်ခဲ့တဲ့ဒုက္ခသည်900ကျော်တဲ့ကအခုတစ်ချိန်အပါအဝင်ဒုက္ခသည်929ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလွှဲပြောင်းပေးခဲ့ပြီးကျန်နေတဲ့ဒုက္ခသည်တွေကိုလည်းမကြခင်လွှဲပြောင်းပေးနိုင်မှုစီစဉ်နေတယ်လို့ပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်အတွင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီးပြေးဒုက္ခသည်103ယောက်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာ12ရက်နေ့မှာလွှဲပြောင်းပေးလိုက်ပါတယ်။ဒုက္ခသည်တွေကိုလွှဲပြောင်းပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးဒီကိစ္စမှာဥဆောင်ပါဝင်ခဲ့တဲ့မောင်တော်ခရိုင်လူမှုကြီးကြပ်ရေးနဲ့မြို့သားမတ်ပုံတင်ရေးဦးစီးဌာနကအရာရှိဦးစောနိုင်က VOA ကိုအခုလိုပြောပြပါတယ
်။ဒီနေ့ကျွန်တော်တို့ပုံမျိုးလောကမျိုးအုပ်ချုပ်မှုရုံးအစည်းအဝေးခတ်မှမှာပဲ။အဲဆရာတို့ကျွန်တော်မြန်မာစံတော်ချိန်7နာရီပေါ့ဘင်္ဂလားဒေ့ရှ်စံတော်ချိန်7နာရီပွဲမှာဒီကမြန်မာနိုင်ငံဘက်ကတော့ဒါကျွန်တော်ဥဆောင်တဲ့အဖွဲ့ပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ကော့ပဇားစီရှေ့ဆိုင်အမတ်ဆော့ကိုနေထားတော့တရင်ရိုက်တရင်မှု Additional Driver Major Emirates ဦးလာဆောင်ဥဆောင်တဲ့အဖွဲ့ဒီနိုင်ငံနဲ့အစည်းအဝေးကျင်းပပါတယ်ကျင်းပပြီးတော့ကျွန်တော်တို့ဒီလက်ပြောင်းလက်ကမ်းမှုလက်မှတ်ရေးထိုးပါတယ်ပြီးလို့ရှိရင်မြန်မာစံတော်ချိန်7နာရီ30ပေါ့ဘင်္ဂလားဒေ့ရှ်စံတော်ချိန်7နာရီမှာပဲဒီနေ့သမားတွေ37မှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာစစ်ကြေးတရားမှာပဲပြောတော့သူ103ကိုလွှဲပြောင်းပေးရပါတယ်ခင်ဗ
ျဒီဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကတောင်ပြူလေဝက်စခန်းမှာထိန်းသိမ်းထားတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးကစီစစ်အတီးပြုပြီးမှအခုလိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအခြေအနေအရတောင်ပြူလေဝက်ဒုက္ခသည်စခန်းမှာနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလေစီးပြေးဒုက္ခသည်80ကျော်ချန်နေသေးတယ်လို့သူကပြောပါတယ်ဒီလူတွေကိုစီစစ်အတီးပြုထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးဖို့တော့ရက်မတက်မသေးဘူးလို့ဦးစောနိုင်ကပြောပါတယ
်။ဒီတော့ကျွန်တော်တို့အောက်ခြေမှာလည်းကျွန်တော်တို့ဒီဟိုဆွေးနွေးမှုတွေလုပ်ပါတယ်။ဟိုအများဆုံးကျွန်တော်တို့လွှဲပြောင်းလက်ခံပေးဖို့နောက်တစ်ခါကျွန်တော်တို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဒီနိုင်ငံတကာရှားဝင်ဌာနရှင်းရှင်းလေးဟိုအပြန်အလှန်ဆက်သွယ်ပြီးတော့ဟိုအများဆုံးလွှဲပြောင်းနိုင်ဖို့အတွက်သူဆက်လက်ပြီးဆောင်ရွက်လည်းရှိပါတယ်ခင်ဗျာ။ဒီရက်တော့မတက်မသေးဘူးညသူတို့ကတော့ဒီအများဆုံးပေါ့ SOS possible ပေါ့လေ။ဖြစ်နေတယ်အများဆုံးလွှဲပြောင်းပေးဖို့ဆိုတဲ့ကတိကိုမျိုးတော့ပေးပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဇွန်လကနိုင်ငံသားစီစစ်မှုတွေလုပ်ပြီးချိန်ကစပြီးတော့အခုတစ်ချိန်လွှဲပေးတဲ့လေစီးပြေးဒုက္ခသည်103ဦးအပါအဝင်929ဦးကိုအတုပ်6တုပ်ခွဲပြီးတော့မြန်မာနိုင်ငံဘက်ကပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့လူမောင်ခိုကူးသူတွေကအဲ့ဒီလေစီးပြေးဒုက္ခသည်တွေကိုထိုင်းနဲ့မလေးရှားနိုင်ငံတွေမှာအလုပ်ရမယ်ဆိုပြီးတော့ဖျားယောင်းပြီးလူမောင်ခိုကူးခဲ့တာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။လူမောင်ကိုကူးမှုတွေနဲ့ပတ်သက်ပြီးအရှေ့တောင်အာရှဒေသတွေနိုင်ငံတွေမှာအပြင်းထန်နေနေလာချိန်မှာမြန်မာနိုင်ငံကတော့လူမောင်ကိုကူးမှုတွေတရားမဝင်နေဆက်ဖျက်ကျော်ဝင်ရောက်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်ခံနေရတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဟာတစ်ဖက်နဲ့တစ်ဖက်တရားမဝင်ခိုးဝင်ဝင်ရောက်တဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့နေရာလဲဖြစ်တဲ့အတွက်နယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်ထားသလဲဆိုတာကိုတော့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမတ်ပုံတင်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးခင်စိုးကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ရှိမှာနယ်စပ်မှာမိတဲ့ဟာဒီမှန်တယ်များတခါတည်းတရားဆိုတဲ့ထောင်ချတယ်ပြီးတော့ပြန်လွတ်တယ်နယ်စပ်မှာတော့တောက်လျှောက်ကလာကျွန်တော်တို့ဝင်ပေါက်ထွက်ပေါက်ဒီအားလုံးမှာစောက်ပြီးတော့မှကျွန်တော်တို့ကစစ်ဆေးချက်မှတ်ထားပြီးလုပ်ပါတယ်အဲ့မှာကျွန်တော်တို့ကမိတဲ့လူကိုတရားစွဲပါတယ်ကျွန်တော်တို့ခိုးဝင်တဲ့လူတွေကတရားစွဲပြီးတော့မှကျွန်တော်တို့ကထောင်ပိုင်ပြည်နေတာပေါ့အဲ့လိုလုပ်ပါတယ်ဒါကကျွန်တော်တို့လက်ရှိကအနောက်ဘက်မကဖာမှာကျွန်တော်တို့ဟိုပေါ့နေသားကောင်ရင်းနဲ့ပူးပြီးတော့မှလဝကဝင်နိုင်အင်အား220တဲ့ကျွန်တော်ပူးပေါင်းပြီးဆောင်ရွက်နေတာဖြစ်ပါတယ်အဲဒါအပြင်ကျွန်တော်တို့ဘက်ကခရိုင်ကခရိုင်နဲ့မြို့နယ်ဝင်နိုင်အင်အားတွေနဲ့လည်းပေါင်းဆက်ပြီးတော့မှဒီမှာလက်သက်တစ်လျှောက်မှာရှိတဲ့ကျွန်တော်တို့ကင်းစခန်းတွေကိုအဲ့ဒါအဝင်ထွက်တွေဒီလိုနေရာမျိုးတွေမှာဆောင့်ကြပ်ပြီးတော့ကျွန်တော်တို့စစ်ဆေးဆောင်ရွက်လည်းရှိပါတယ
်နေသက်လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကနေသားဆောင်တက်မှုဥတင်ကိုကိုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုကာကွယ်တားဆီးဖို့အတွက်နိုင်ငံသားများမတရားဝင်ရောက်မှုကိုကာကွယ်တားဆီးရေးအဖွဲ့ဖွဲ့စည်းထားပြီးတော့အဲ့ဒီအဖွဲ့ကိုနေသားဆောင်ရဲတပ်ဖွဲ့အကောက်ခွန်နဲ့လူမှုကြီးကြပ်ရေးဌာနတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့ဦးခင်စိုးကရှင်းပြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအခုဒီချိန်ပြန်ပို့လိုက်တဲ့ဒုက္ခသည်တရားကြောအပါအဝင်စုစုပေါင်းဒုက္ခသည်900ကျော်ကိုမြန်မာရေတပ်ကရခိုင်ပြည်နယ်မောင်းတော့နဲ့အီယော်ရီတိုင်းဖြာပုံဒေသပေါ်မှာမြန်မာရေပိုင်နဲ့တွင်ကင်းလည်နေစဉ်မှာကယ်တင်ခဲ့တာဖြစ်ပါတယ်အဲ့ဒီကအနည်းစုကမြန်မာနိုင်ငံကမွတ်စလင်တွေဖြစ်ကြပြီးအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တယ်လို့မြန်မာနိုင်ငံဘက်ကအတည်ပြုထားပါတယ်ခင်ဗျာ